2019ကြားဖြတ်ရွေးကောက်ပွဲအနေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွတ်တော်ကိုယ်စားလှယ်3ဦးကိုတက်ဆိုင်ရမဲဆန္ဒနယ်ရီမှာဝင်ပြိုင်ခဲ့တဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းတွေကကန့်ကွက်လွှာတင်တွင်လိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီသူကတင်ပြထားပါရရှင်
။ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD လွတ်တော်ကိုယ်စားလှယ်3ဦးဟာပြဋ္ဌာန်းထားတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုဖောက်ပြတ်တာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုဖောက်ပြတ်တာကိုယ်စားလှယ်လောင်းတွေရဲ့ကျင့်ဝတ်တွေကိုဖောက်ပြတ်ပြီးတော့တရားမဲ့ပြုကျင့်ခဲ့တဲ့အတွက်ဆန္ဒမဲ့အများဆုံးရသွားတာဖြစ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်လာတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်ထွန်းက VOA ကိုအတည်ပြုပြောပါတယ
်ဦးလောဆယ်သုံးခုလုံးကတော့ရန်ကုန်တိုင်းဒေသကြီးရပါပဲဒီလိုမျိုးသိအရှိပိုင်းမှာသူကရှောက်ထားကန့်ကွက်လာတင်တဲ့သူကဥနေလင်းဒီကိုင်ကျိုးပါတီကကန့်ကွက်လာတင်ခံတဲ့သူက NLD ပါတီကအနိုင်ရရှိသွားတယ်ဥနေကျော်နောက်ဒုတိယကန့်ကွက်လာနိုင်သားရမင်းစနာနေမီပေါ့ကန်ဟိုလျှောက်ထားကန်ကွက်လာတင်တဲ့လူကဟိုပြည်ခိုင်မျိုးပါတီကဥတီယူအတင်ခံရတာအနိုင်ရရှိသွားတဲ့ NLD ကအိုးဝင်းမင်းနောက်တစ်ခုကတော့တတိယကန်ကွက်လာကတော့ကော်မှုမင်းစနာနေကန်ကွက်လာတင်တဲ့လူကဥကျော်စင်ဟိသူကပြည်ခိုင်မျိုးပါတီကဟိုကန်ကွက်ကအတင်သွင်းခံရတာကတော့ဒီအနိုင်ရရှိသွားတဲ့ဥကျော်စင်ဝင် NLD ပါတီကပေါ့အဲ့သုံးခုပဲရောက်ပါသေးတယ်
တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ကော်မရှင်အဖွဲ့ခွဲကလွတ်တော်ကိုယ်စားလှယ်ရဲ့အမိကိုကြီးညာတဲ့နေ့ကစပြီးတော့ရပ်ပေါင်း45ရက်အတွင်းရွေးကောက်တင်မြောက်ခံလွတ်တော်ကိုယ်စားလှယ်တွေကိုမိသူကမဆိုပုံမှန်53အရာကော်မရှင်ကဆုံးဖြတ်ပြီးတဲ့ကိစ္စကလွဲလို့စီလျော်တဲ့အကြောင်းပြချက်တွေကိုဖော်ပြပြီးတော့ကော်မရှင်ထံကိုကန့်ကွက်လွှာတင်သွင်းနိုင်တဲ့အကြောင်းရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားပါတယ်ကန့်ကွက်လွှာတင်သွင်းခံရတဲ့အထဲမှာတဦးအပါဝင်ဖြစ်တဲ့ကော်မှုမြို့နယ်မဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်စွေဝင်းကတော့အခုလိုကန့်ကွက်ခံရတာကိုသူ့အနေနဲ့နားမလည်နိုင်တဲ့အကြောင်းပြောပါတယ
်ကျွန်တော်စဉ်းစားလို့မရဘူးကျွန်တော်ပါဆိုရိုးရှင်းရှင်းပဲကျွန်တော်တို့ဟောပြောစီရင်နေတဲ့အတွက်ပေါ့နော်အခုလိုကိစ္စမျိုးကကျွန်တော်စဉ်းစားစဉ်းစားခက်တယ်ပေါ့ဗျာနော်ကျွန်တော်တို့ကရေကောက်ပွဲကဟိုတက်မှတ်ထားတဲ့ဥပဒေအတိုင်းပဲလीကျွန်တော်စီရင်နေလीကျွန်တော်တို့နေပေါ့အရှင်မြတ်ပါတီပေါ်မှာလည်းကျွန်တော်တို့ကဒါမှကျွန်တော်တုံ့ပြန်တော့ဆိုတာကြီးကျွန်တော်မရှိဘူးလी
ပြည်တော်စုကြံခံရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရပုဂ္ဂိုလ်ဦးနန္ဒာလှမြင့်ကဒီကန့်ကွက်လွှာတင်သွင်းမှုဟာတက်ဆိုင်ရာကိုယ်စားလှယ်လောင်းတွေနဲ့သာဆိုင်ပြီးတော့ပါတီနဲ့တက်ဆိုင်မှုမရှိတဲ့အကြောင်း VOA ကိုပြောပါတယ်
။ကန့်ကွက်လွှာတင်နေကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီဌာနချုပ်ကနေပြီးတော့မှဟိုဆောင်ရွက်ထားတဲ့ကိစ္စမျိုးတက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာရှိတဲ့ကိုယ်စားလှယ်နဲ့ဒီဒေသခံပါတီတွေအနေနဲ့ပြောမှသူတို့တွေ့ကြုံခဲ့ရတဲ့ရွေးကောက်ပွဲကာလမှာတွေ့ကြုံခဲ့ရတဲ့ဒီဖြစ်ဖြစ်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှသူတို့ကရွေးကောက်ပွဲကော်မရှင်ကိုတိုက်ရိုက်ကန့်ကွက်ကြတာလीဆိုတော့အဲ့ဒီကန့်ကွက်တဲ့အကြောင်းတရားနဲ့ပတ်သက်ပြီးခါကျွန်တော်မှသူနေမီဒီကားဒီပေါ်မှာဘယ်လိုဖြစ်ပေါ်လဲဆိုတဲ့အနေအထားပေါ်မှာတုံ့တက်ပြီးတော့တင်တာပ
ါတက်ဆိုင်ရာကိုယ်စားလှယ်လောင်းတွေကကန့်ကွက်လွှာတင်တာဖြစ်ပြီးတော့ပါတီနဲ့ဓာတ်ရိုက်မဆိုင်တဲ့သဘောမျိုးဦးနန္ဒာလှမြင့်ကပြောပေမဲ့လည်းကွန်မှုမျိုးနယ်ပြည်ခိုင်ဖြူပါတီကပြန်ကြားရေးတာဝန်ခံဦးမြတ်ဟိန်းကျော်ကတော့ဂျာဖြတ်ရွေးကောက်ပွဲမှာတိုင်ခင်လေးမှာနိုင်ငံပိုင်ရုပ်မြင်သံကြားကနေဒေါ်ဆန်းစုကြည်မင်းကုန်းပြောခဲ့တာကိုထောက်ပြပြီးတော့ကန့်ကွက်လွှာတင်တဲ့သဘောမျိုးပြောပါတယ
်အဲကိုပါတီလောင်းတွေကဓာတ်ရိုက်တင်တယ်ဆိုတော့ကဟိုပါတီကကန့်ကွက်တာကအဲ့ဒီမတိုင်မီမှာဟိုအစိုးရဖွဲ့ကနေပြီးတော့ဟိုနိုင်ငံပိုင်မီဒီယာကနေပြီးတော့မဲဆစ်ရိုးတဲ့ကိစ္စပါအဲဒီချိုတီးတက်ဒီချိုဆွေဝင်းကိုဟိုကန့်ကွက်လာတင်တာမဟုတ်ဘူးအဲ့ကန့်ကွက်လာတယ်မှာဒီတင်တဲ့ဥစ္စာကဒီမဲဆစ်ရိုးတဲ့ကိစ္စအဲတော်စုတော်ဆန်းစုကြည်သူကမဲဆစ်ရိုးတဲ့ကိစ္စကိုဆိုတာကိုဒီကိစ္စကနေတရားဝင်ကန့်ကွက်လာတင်တာလေအဲ့ဒါကမျိုးလေဟိုရွေးကြွက်ဝေးကောက်ကန်ကော်မရှင်အဲဒီဟိုအားလုံးကိုဒီမျိုးလေအားလုံးကနေပြီးတော့ကော်မရှင်လေကိုယ်တည်းလေအားလုံးကလေပြောလေတင်တယ်ပါရီကနေပြောလေတင်ထုတ်ခံတာရှိတယ်เนาะအဲ့ဒါပါပဲတိရဒီမျိုးတွေမှာရှိတဲ့ကိုယ်တည်းရင်းကန့်ကွက်လာတင်တာတော့မဟုတ်ဘူ
းပြည်ခံဖြူပါတီအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မိန့်ခွန်းအပေါ်မှာကန့်ကွက်လွှာတင်သွင်းသွားမယ်လို့စောပိုင်းကပြောဆိုထားပေမဲ့လို့ပါတီရဲ့တရားဝင်ကန့်ကွက်လွှာအခုချိန်ထိရွေးကောက်ပွဲကော်မရှင်ထံကိုရောက်မလာသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းမှုကတီးပြပြောဆိုပါတယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေကိုကန့်ကွက်လွှာတင်သွင်းနိုင်တဲ့တမရရဲ့45ရက်ပြည့်ပြီးတဲ့နောက်မှာအဲ့ဒီကာလအတွင်းလက်ခံရရှိထားတဲ့ကန့်ကွက်လွှာတွေကိုခုံရုံးဖွဲ့ပြီးတော့စီစစ်ဆောင်ရွက်သွားရမယ်လို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်လာမယ့်မေလလယ်အတွင်းမှာအခုတင်သွင်းတဲ့ကန့်ကွက်လွှာတွေကိုစီစစ်ဆောင်ရွက်ရမယ်သဘောရှိပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာပြီးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲမှာလွတ်တော်အစဉ်စဉ်လစ်လက်မဲဆန္ဒနဲ့19နေရာတွေက18ခုမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့အမတ်နေရာ9နေရာအနိုင်ရရှိခဲ့ပါတယ်။ပြည်ခိုင်ဖြူပါတီကတော့ကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့လစ်လက်နေရာ19နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့နှစ်နေရာအနိုင်ရရှိခဲ့ပါတယ်ခင်ဗျာ